လက်နက်တိုက်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးအတိတ်ပဲရှိရှိပြုပြင်ကြောင်းလိုက်အောင်လွတ်တော်မတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလေးနက်နက်ကတိပြုလိုက်ပါတယ်။အမေရိကန်နိုင်ငံတိုက်ဆစ်ပြည်နယ်ယူဗာရီမြို့ကမူလာရန်ကျောင်းကိုဝင်ပြီးအသက်၁၈နှစ်အရွယ်တင်းနက်တိုက်ဆောင်သူတူကမောင်းပြန်တင်းနက်နဲ့မင်းကပြစ်ခတ်ခဲ့တဲ့အတွက်ကလေး၁၉ယောက်နဲ့လူကြီးမျိုးတိတ်ဆုံးသွားခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကအင်္ဂါနေ့ညမှာအင်ဂျီရောကနေတုံ့ပြန်လိုက်တာဖြစ်ပါတယ်။အာရှကြီးစင်ကရောက်ချင်းအခုလိုတုံ့ပြန်လိုက်တာပါ။အခုလိုတင်းနက်နဲ့ပြစ်ခတ်တပ်ဖြတ်တာပြီးဖြစ်ပေါ်နေတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ဟာဒေါသထွက်စိတ်နှောက်ယှက်ဖြစ်နေပုံနဲ့ရပါတယ်။ဆက်တော်သက်တင်းနက်မဟာယူဘာဒီမျိုးမှာနေထိုင်နေတဲ့သူလူလည်းဖြစ်တယ်လို့တိုက်ချက်ပြင်းတဲ့အုပ်ချုပ်ရေးမှူးဂရက်အဘော့ကပြောပါတယ်။တိုက်ချက်ပြင်းတဲ့ဟာတင်းနက်ကန်ဆန်ဝင်ကိုသိပ်မတင်းကျက်တဲ့ကြီးနယ်လေးဖြစ်ပါတယ်။အနာဂတ်မှာခုလိုပြစ်ခတ်တာတွေကိုကာကွယ်နိုင်အောင်လက်နက်ကြိုက်ဆောင်ရေးဥပဒေကိုပြုပြင်ကြောင်းလဲဖို့ဒီမိုကရက်ပါတီခေါင်းဆောင်တွေကဆော်လိုက်ကြပါတယ်။ UK သမ္မတဗိုလိုဒီမာဇလန်စကီနဲ့ပြင်သစ်သမ္မတမက်ခရွန်တို့ကလည်းမိသားစုတွေဝါနဲ့ကြည်ကွဲစကားပြောဆိုလိုက်ကြသလိုပုတ်ဂျဟမင်းကြီးကလည်းလက်နက်ရောင်းဝယ်မှုထိန်းချုပ်ရေးကိုတောင်းဆိုလိုက်ပါတယ်။လက်နက်တွေကိုထုတ်လုပ်နေသူတွေဒါမှမဟုတ်လက်နက်လုပ်ငန်းမှာယင်းနှိမ့်မြုပ်နှံသူတွေဟာသူတို့ကိုသူတို့ခရစ်ယာန်တွေလို့ပြောနေရင်သူတို့ဟာကြောင်တူတော်ခရစ်ယာန်တွေတော်ဖြစ်တယ်လို့ပုပ်ယဟမင်းကြီးက2015မှာပြောခဲ့ဘူးပါတယ်